အမေရိကန်ပြည်သူများနဲ့ဆေးရွာကကိုယ်စားလှယ်တက်ရောက်ကြမယ်။ဤရွာရေးညီလာခံနှစ်ခုကိုအမေရိကန်ပြည်အောင်စုကပါဝင်တက်ရောက်မှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအင်္ဂါနေ့ကပြောဆိုလိုက်ပါတယ်။ဒီညီလာခံတွေကိုဤရွာအစိုးရကကမကထပြုကျင်းပမှာဖြစ်ပါတယ်။ရှေ့လအတွင်းကျင်းပမယ်ပထမညီလာခံကိုတာမတ်ကြီးအဆင့်ဆွေးနွေးကြမှာဖြစ်ပြီးဤညီလာတွင်ကျင်းပမယ်ဒုတိယညီလာခံကို ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ထောက်ကူဖြစ်စေလိမ့်မယ်လို့မျှော်လင့်ချက်တွေနဲ့ဒီညီလာခံနှစ်ခုဖြစ်မြောက်ရေးအတွက်ကမကထပြုလုပ်နေတာပါပထမညီလာခံကိုဗက်တက်မြို့မှာမလာလေမှာကျင်းပဖို့စီစဉ်ထားပြီးကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းဖွဲ့ဝင်9နိုင်ငံကတာမတ်ကြီးတွေနဲ့အတူအီရန်နဲ့ဆီးရီးယားကတာမတ်ကြီးတွေတက်ရောက်ဖို့ဖိတ်ကြားထားပါတယ် ဒုတိယညီလာခံကိုတော့အီတီလာအတွင်းကျင်းပမှာဖြစ်ပါတယ်ညီညီလာခံကိုနိုင်ငံသားရေးဝန်ကြီးအဆင့်တက်ရောက်ဖို့ရှိပြီးဂျပန်အီတလီဂျာမနီနဲ့ကနေဒါအပါအဝင်
You can have a discussion on issues related to Iraq, and that not being a negotiation.
ဒီကရေးနဲ့ဆက်နွယ်နေတဲ့ကိစ္စတွေကိုဆွေးနွေးကြမှာမလို့စစ်ဆန်ညှိနှိုင်းမှုမဖြစ်နိုင်ပါဘူး။တန်တမာကျင့်ဝင်တဲ့အညီဆွေးနွေးကြမှာကိုလိုချင်တဲ့ရည်မှန်းချက်တွေကတော့တိုင်းတာတစ်ခုထိသဘောထားပြောင်းစွာထားဖို့လိုပါတယ်။ဘက်တယ်မှာကျင်းပမဲ့အစည်းအဝေးကတော့အီရတ်ရေးကိုအောင်စက်ကြမှာဖြစ်ပါတယ်။
နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ရှော့မက်ကောမက်ကစီးရီးယားနဲ့အီရန်နိုင်ငံပါဝင်တက်ရောက်မယ်အီရတ်ရေးညီလာခံကိုအမေရိကန်ပြည်ထောင်စုကတက်ရောက်မယ်ကြောင်းပြောဆိုသွားတာဖြစ်ပါတယ်။